မင်္ဂလာရှိတော်နေ့တည်းလေးဖြစ်ပါစေလို့မိတ်ဆွေများအားလုံးကိုဆုတောင်းမေတ္တာပို့တာပေးလိုက်ပါတယ်ဒီနေ့ဖော်ပြပေးမယ့်အကြောင်းအရာလေးကတော့တိခါရောရဆရာတော်ဆိုင်မျိုးမြင့်ရေးတာထားတဲ့ Where is peace ဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်Where is peace ဆိုတဲ့ခေါင်းစဉ်လေးကိုဖတ်မိတဲ့အခါမှာငြိမ်သက်တာနဲ့ငြိမ်ချမ်းတာပါကွာတလဲဆိုတာကိုဆင်ခြင်မိပါတယ်ငြိမ်ချမ်းလို့ငြိမ်သက်တာလားငြိမ်သက်လို့ငြိမ်ချမ်းတာလား မငြိမ်ချမ်းတဲ့နေရာမှာငြိမ်သက်နေလို့မရဘူးလားမငြိမ်သက်တဲ့နေရာမှာရောငြိမ်ချမ်းမှုတွေမရှိနိုင်တော့ဘူးလားအခြေခံအားဖြင့်ကျွန်ုပ်တို့အားလုံးသိထားကြနားလည်ထားကြတာကငြိမ်သက်ခြင်းနဲ့ငြိမ်ချမ်းခြင်းကအတူတူရှင်သွဲနေမယ်လို့ထင်ကြပါတယ်ငြိမ်ချမ်းခြင်းနဲ့ငြိမ်သက်ခြင်းဆိုတဲ့မြန်မာစကားရဲ့ဝေါ်ဟာရအတိတ်ပဲကို ဝီကီပီဒီယာမှာရှာဖွေလေ့လာတဲ့အခါမှာဒီလိုကွဲကွဲပြားပြားဖော်ပြထားတာတွေ့ရပါတယ်ငြိမ်ချမ်းခြင်းနံအေးချမ်းမှုတိတ်ဆိတ်မှုနဲ့တဟဆာတာဖြစ်မှုအခြေအနေအကျန်းဖက်မှုမရှိခြင်းလို့ဖော်ပြထားတယ်အတိတ်ပဲကတော့ပြင်ပလောကကြီးမှာဒါမှမဟုတ်ကိုနေထိုင်တဲ့ပတ်ဝန်းကျင်ဒေသမှာဘာပဋိပက္ခမှမရှိနေတာကိုငြိမ်ချမ်းတဲ့ဒေသ ငြိမ်ချမ်းတဲ့ယာတီဥတုငြိမ်ချမ်းတဲ့ပတ်ဝန်းကျင်လို့ဖော်ပြထားတာတွေ့ရပါတယ်ထို့အတူပဲငြိမ်သက်ခြင်းဆိုတဲ့စကားရဲ့အနက်ကိုတော့အောက်ပါအတိုင်းဖော်ညွှန်းထားတာကိုတွေ့ရပါတယ်ငြိမ်သက်ခြင်းနံတည်ငြိမ်တဲ့အခြေအနေငြိမ်သက်ခြင်းနံစိတ်အနောက်ရှက်ဖြစ်ခြင်းသို့မဟုတ်အနောက်ရှက်မရှိခြင်းတနည်းအားဖြင့် ငြိမ်သက်ခြင်းဆိုတာစိတ်ပိုင်းဆိုင်ရာနဲ့ဆိုင်ပါတယ်ပတ်ဝန်းကျင်အခြေအနေငြိမ်ချမ်းခြင်းမှငြိမ်ချမ်းမယ်ဒါပေမဲ့သူ့ရဲ့အသွင်းစိတ်ကငြိမ်သက်နေတယ်ပတ်ဝန်းကျင်မှာအခက်အခဲတွေပြဿနာတွေကြမ်းတမ်းမှုတွေရှိနေပေမဲ့လို့လဲစိတ်နှလုံးကငြိမ်သက်နေနိုင်တယ်ထို့နည်းတူပဲတတ်တလောက်မတ်တလောက်အင်္ဂလိပ်ကိုငြိမ်ချမ်းခြင်းနဲ့ငြိမ်သက်ခြင်းကိုပြန်လေ့လာကြည့်တဲ့အခါ ါတယ်။သူလဲအသိပဲသူတလူလူနဲ့မတူပြန်ပါဘူး။ Peace ကအပြင်ပန်းရုပ်ပိုင်းဆိုင်ရာငြိမ်းချမ်းမှုကိုရည်ညွှန်းပြီး Tranquility ကတော့စိတ်ပိုင်းဆိုင်ရာတည်ငြိမ်နေမှုကိုဖော်ညွှန်းထားတာဖြစ်ပါတယ်။ဒီအချက်တွေကိုဆင်ခြင်ပြီးပြန်သွေးမိတာကတော့ငြိမ်းချမ်းခြင်းနဲ့ငြိမ်သက်ခြင်းဘယ်အရာကကျွန်ုပ်တို့အတွက်လက်တွေ့မှာပိုအရေးပါပါတယ်လက်တွေ့မှာဘယ်အချက်ကပိုအလိုအဆုံးလဲဆိုတဲ့အချက်ပါပဲငြိမ်းချမ်းတဲ့ဘဝကိုလူတိုင်းလိုချင်တာပေါ့ငြိမ်းချမ်းတဲ့ကဘာကြီးကိုလူတိုင်းမျှော်လင့်တာပေါ့ငြိမ်းချမ်းတဲ့လူမှုပတ်ဝန်းကျင်ကိုလူတိုင်းတောင်းတတာပေါ့ဒါပေမဲ့ဘယ်လိုဖြစ်နိုင်တော့မှာလဲတနေ့တခြားကြားရမြင်ရတဲ့သတင်းတွေကိုသုံးသပ်ကြည့်ရင်ကဘာကြီးငိမ့်ချမ်းမဲ့နေ့ကိုပြန်မြင်ရဖို့ခက်ခဲလာပါပြီ။ကိုနေထိုင်တဲ့တိုင်းပြည်ငိမ့်ချမ်းဖို့နေပါလာနေပါပြီ။အချင်းချင်းစစ်ဖြစ်ရတာနဲ့နေ့စဉ်လူရဲတက်ဖြတ်နေရတာနဲ့တဘာဝဘေးဒုက္ခအမျိုးမျိုးကြုံတွေ့နေရတာနဲ့ဘလို့လို့ငိမ့်ချမ်းနိုင်တော့မှလဲ။ငိမ့်ချမ်းရင်ဂျိုးငဲ့တွေလည်းပုံထဲမှတောင်မပြေပြင်းတော့ပါဘူး။ငြိမ်းချမ်းရေးရဖို့ကြိုးစားနေတဲ့သူတွေကိုယ်တိုင်ကိုယ်ကအတ္တတွေမာနတွေလောဘဒေါသတွေနဲ့မဟုတ်ပါလားဒါဆိုဘမလဲငြိမ်းချမ်းရေးဘယ်တော့လဲငြိမ်းချမ်းရေးပတ်ဝန်းကျင်ငြိမ်းချမ်းမှစိတ်နှလုံးငြိမ်သက်ခြင်းရှိရမယ်အခြေအနေတွေအားလုံးငြိမ်ချမ်းနေမှငြိမ်သက်ခြင်းကိုခံစားရမယ်ဆိုရင်ဒီတသက်မမျော်နဲ့တော့လို့ဒါပြောရမယ်ဂိမ်းစိုက်နေပါတယ်ရှင်ယောဟန်ခရစ်ဝင်အခန်းကြီး14အငယ်29မှာသခင်ယေရှုခရစ်တော်ကငြိမ်သက်ခြင်းကိုတင်တို့၌ငါထားခဲ့၏ငါ၏ငြိမ်သက်ခြင်းကိုတင်တို့အားငါပေး၏လောကီသားတို့ပေးတကယ်တို့ငါပေးသည်မဟုတ်တင်တို့စိတ်နှလုံးပူပန်ခြင်းစိုးရိမ်တုန်လှုပ်ခြင်းမရှိစေနှင့်လို့တပည့်တော်တွေကိုမှာကြားခဲ့ပါသည်ဒီနေရာမှာခရစ်တော်ကငြိမ်သက်ခြင်းကိုပေးခဲ့တာဖြစ်တယ်ငြိမ်ချမ်းခြင်းကိုပေးခဲ့တာမဟုတ်ပါဘူး။ငြိမ်သက်ခြင်းမရှိတဲ့သူဟာငြိမ်ချမ်းတဲ့အခြေအနေ၊ငြိမ်ချမ်းတဲ့ပတ်ဝန်းကျင်၊ငြိမ်ချမ်းတဲ့နေရာမှာရှိနေရင်လည်းသူဟာမငြိမ်ချမ်းနိုင်ပါဘူး။အခက်မသိရင်ငြိမ်ချမ်းနေတဲ့ပတ်ဝန်းကျင်၊ငြိမ်ချမ်းနေတဲ့အခြေအနေတွေကိုတောင်ပ ပဋိပက္ခတွေဖြစ်ပွားအောင်လုပ်နိုင်ပါတယ်။ညင်သက်ချင်းရှိနေတဲ့သူကအခြေအနေတွေဘလောက်ခက်ခဲကြံတန်းနေပါစေ။ဘလောက်ပဲပဋိပက္ခတွေဖြစ်နေပါစေ။တည်ငြိမ်နေပါတယ်။လှုပ်တင်တာကိုဆက်ပြီးလှုပ်ဆောင်နေနိုင်ပါတယ်။ယုံကြည်ခြင်းကိုဆက်ပြီးရှင်သန်စေပါတယ်။ရှောက်နေတဲ့ခြေလမ်းတွေကိုရဲရဲရင့်ရင့်ရှေ့ဆက်ရှောက်နိုင်ပါတယ်။ဒီနေရာမှာတစ်ခုတတိပေးချင်တာကညင်သက်နေတဲ့သူကဘသူတည်တည်ငတိမာရင်ပြီးရောဆိုတဲ့စိတ်မျိုးရှိတဲ့သူမဟုတ်ပါဘူးဘသူတွေဘလောက်ပူလောင်ပူလောင်ငါစိတ်အေးရင်ပြီးရောဆိုတဲ့တဘောမဟုတ်ပါဘူးစစ်မှန်တဲ့ငြိမ်သက်ခြင်းရှိတဲ့သူကတည်ငြိမ်ရင့်ကြက်ခြင်းနဲ့အတူလှုပ်တင်တာဆက်ပြီးတည်တည်ငြိမ်ငြိမ်နဲ့လှုပ်နေတာယုံကြည်ခြင်းခြေလမ်းတွေရှေ့ဆက်နေတာဖြစ်တယ်ငြိမ်သက်ခြင်းမရှိတဲ့သူတွေကငြိမ်ချမ်းခြင်းကိုမဖော်ဆောင်နိုင်ပါဘူး။ငြိမ်သက်ခြင်းမရှိတဲ့သူတွေကငြိမ်ချမ်းခြင်းရဲ့အနှစ်သာရအမှန်ကိုလည်းနားမလည်နိုင်ပါဘူး။ဒါကြောင့်လဲဒီကနေ့ငြိမ်သက်ခြင်းနှလုံးသားမရှိတဲ့သူတွေဥဆောင်နေတဲ့ငြိမ်ချမ်းရေးဆိုတာဘယ်မှာဖြစ်လာလို့လဲ။ဒီကနေ့ကဘာအရရက်မှာဖြစ်ပွားနေတဲ့စစ်ပွဲတွေအားလုံးရဲ့အကြောင်းပြချက်ကငြိမ်ချမ်းရေးအသက်ဖြစ်တယ်လို့ပြောနေကြတယ်ဆိုတာတတိပြုမိစေချင်ပါတယ်။စစ်မှန်တဲ့ငြိမ်သက်ခြင်းရှိတဲ့သူတွေကတော့ခရစ်တော်ပေးတဲ့ငြိမ်သက်ခြင်းကိုရထားတဲ့သူတွေဖြစ်တယ်။ငြိမ်ချမ်းတဲ့အခြေအနေမှာရှိနေလို့ငြိမ်သက်တာမဟုတ်ဘူး။ငြိမ်သက်ခြင်းရှိနေလို့အခြေအနေတွေအားလုံးကိုငြိမ်ချမ်းစွာခံယူတည်ဆောက်ပေးနိုင်တာဖြစ်တယ်။ခရစ်တော်ကသူ့စီမှာရှိတဲ့ငြိမ်သက်ခြင်းကိုယုံကြည်သူတွေကိုပေးနေတာပါသူ့စီမှာရှိတဲ့ငြိမ်သက်ခြင်းကအံ့ဩဖွယ်ဖြစ်တယ်ဒါကြောင့်လဲသူ့ရဲ့နာမတော်ကငြိမ်သက်ခြင်းအရှင်လို့တမုတ်ခြင်းခံရတာဖြစ်တယ်အမျက်ဆုံးပလင်ကိုစွန့်ရလဲငြိမ်သက်နေတယ်ဖခင်သားတော်ရဲ့ဘုန်းအတရေကိုစွန့်ပြီးလူစားတိခံယူရလဲငြိမ်သက်နေတယ်လူတွေရဲ့ကဲ့ရဲ့ခြင်းပြစ်တင်ခြင်းအမျိုးမျိုးကိုခံရလဲငြိမ်သက်နေတယ်။နောက်ဆုံးကရဏီကုန်းပေါ်လမ်းသွားတဲ့အချိန်အသွေးသွန်းအသက်ဆွန့်ခြင်းခံရတဲ့အချိန်တိုင်းအောင်လဲငြိမ်သက်နေတယ်။အခြေအနေတွေကခက်ခဲကြမ်းတမ်းပင်ပန်းစရာတွေဖြစ်နေပေမဲ့ခရစ်တော်ဟာငြိမ်သက်ခြင်းရှိနေတဲ့အတွက်ဒီကနေ့လူသားတွေကိုငြိမ်ချမ်းတဲ့ဘဝကိုပိုင်ဆိုင်စေဖို့အသက်ဆွန့်ရွေးနှုတ်ကဲ့တင်နိုင်ခဲ့ပါတယ်။ဒီကနေ့လဲခရစ်တော်ကထိုငြိမ်သက်ခြင်းကိုကျွန်ုပ်တို့ကိုပေးထားပါတယ်ပေးနေပါတယ်အသူချုံးပြီးအနစ်ချုပ်ရမယ်ဆိုရင်ငြိမ်သက်ခြင်းရှိတဲ့သူစီမှာငြိမ်ချမ်းခြင်းရှိပါတယ်အဲ့ဒီငြိမ်သက်ခြင်းကလဲငြိမ်သက်ခြင်းရဲ့အရှင်ခရစ်တော်ပေးတဲ့ငြိမ်သက်ခြင်းဖြစ်ဖို့လိုအပ်ပါတယ်မိတ်ဆွေမငြိမ်ချမ်းတော့တဲ့လောကကဘာမြေကြီးထဲမှာတင်ကိုယ်တိုင်ငြိမ်ချမ်းစွာအသက်ရှင်လိုလျင်တော်၎င်းကိုနေထိုင်ရာပတ်ဝန်းကျင်ကိုငြိမ်ချမ်းစေလိုတဲ့ဆိုရင်တော်၎င်းငြိမ်သက်ခြင်းရဲ့အရှင်ယေရှုခရစ်တော်ပေးတဲ့ငြိမ်သက်ခြင်းကိုရယူလိုက်ပါဒါဆိုရင်တင်ရှိတဲ့နေရာဟာငြိမ်ချမ်းတဲ့နေရာဖြစ်လာပါလိမ့်မယ်လူအပေါင်းတို့ရှိ၌တင်တို့ဤဖြည့်ညင်ခြင်းတဘောကိုထင်ရှားစေကြလောသခင်ဘုရားသည်အနီးအပါး၌ရှိတော်မူ၏အဘယ်အမှုကိုမျှစိုးရိမ်ခြင်းမရှိဘဲအယယာ၌ယေရှုတော်ကိုချီးမွမ်းခြင်းနှင့်တကွဆုတောင်းပတနာပြုတော်အပြင်သင်တို့တောင်းပန်လိုသောအရာများကိုဘုရားသခင်အားကြားလျှောက်ကြလောထိုတို့ပြုလျှင်အဘယ်သူမျှကြံ၍မမီနိုင်သောဘုရားသခင်၏ငြိမ်သက်ခြင်းသည်ယေရှုခရစ်အားဖြင့်သင်တို့ဤစိတ်နှလုံးတို့ကိုဆောင်မလိမ့်မည်။ဖခင်သခင်သည်အချိန်တိုင်းမှာကောင်းမြတ်တော်မူ၏။ဟာလေလုယာ။အာမင်။သခင်ယေရှုခရစ်နှင့်ငါတို့အဖဒီဟုသောဖခင်သခင်အထံတော်ကကျေးဇူးတော်နှင့်ညီတက်ခြင်းသည်သင်တို့၌ရှိပါစေသော။အာမင်။
တပါချာပေသူမဖြစ်နိုင်ရကိုတော်သာကျွန်ုပ်ဤသက်ကျွန်ုပ်ဤဘဝကိုပေးပိုင်သူကျွန်ုပ်ရဲ့ဉာဏ်စီမျော်လင့်ခြင်းများနဲ့ကျွန်ုပ်ရဲ့ဝိညာဉ်ကဲ့တင်ခြင်းခွေးတွက်ကိုတော်မှာတပါချာပေသူမဖြစ်နိုင်ရကိုတော်မှာတပါချာပေသူမ
ဘယ်သူမဖြစ်နိုင်